North Korea ကဖန်ဆီးထားတဲ့ခရီးယန်သာသနာပြုကဲနက်ဘေးကိုပြန်လွတ်ပေးဖို့ဆွေးနွေးရအောင်အမေရိကန်အစိုးရကိုယ်စားလှယ်ကိုဖိတ်ကြားပြီးမှ North Korea ကပြန်ရုပ်သိမ်းလိုက်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ North Korea လူ့အခွင့်အရေးကိစ္စရပ်များကြွမ်းကျင်သူအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရာရှိ Robert Kim ဟာ North Korea ကိုမကြခင်သွားရောက်ရဖို့ဖြစ်ပါတယ်။ဒီဖိတ်ကြားချက်ကို North Korea ကတင်းငရီနေမှာပဲရုပ်သိမ်းလိုက်တာဖြစ်ပါတယ်။ဘာဖြစ်လို့ဒီလိုလုပ်ရလဲဆိုတာရှင်းရှင်းလင်းလင်းမရှိပါဘူး။မကြခင်ပြုလုပ်ဖို့ရှိတဲ့အမေရိကန်နဲ့တောင်ကိုရီးယားရဲ့ပူးရဲစီရေလက်ချင်းမှုကြောင့်ဖြစ်နိုင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။ဒါမဲ့လည်းနောက်ထပ်အမေရိကန်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုတော့မြောက်ကိုရီးယားကလက်ခံပါတယ်။မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ဖိတ်ကြားမှုနဲ့တောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်တန်မဟောင်းဒေါ်နာဂရက်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာပျော်ရဲမျိုးတော်ကိုဒီကနေ့ပဲရောက်ရှိသွားပါတယ်။1990ပြည်လွန်နှစ်တွေမှာပျော်ရဲမျိုးတော်ကိုတွားရောက်ဆွေးနွေးပူးတဲ့နောက်ထပ်အမေရိကန်သံတမန်ဟောင်းလင်းထက်ကတော့သူတို့ဟာနှစ်နိုင်ငံသားဆက်ဆံရေးပေါင်းကူတရာစောက်ပေးဖို့တွားတာလို့ပြောပါတယ်။ဒါမဲ့နှစ်ယောက်လုံးကကဲနက်ဘေးအကြောင်းဘာမှပြောမသွားပါဘူး။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာမြောက်ကိုရီးယားအစိုးရနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုအများဆုံးပြောဆိုနိုင်တဲ့ဆွေးနွေးပွဲအတွက်ဒီသတင်းပတ်ကုန်ပိုင်းမှာတောင်ကိုရီးယားကိုတွားရောက်မှာပါ။တောင်ကိုရီးယားကလည်းအမေရိကန်ရဲ့ပူးရဲစီရေလက်ချင်းမှုတစ်ခုကိုဒီလနောက်ပိုင်းမှာပြုလုပ်မယ်လို့ဒီကနေ့တနင်္လာနေ့မှာပဲကြေညာသွားပါတယ်။အဲဒီစီရေလက်ချင်းမှုကြောင့်1950ကိုရီးယားစစ်ပွဲကဆားလို့ကွဲကွာနေကြတဲ့မိသားစုတွေပြန်လည်စုံစည်းရေးအစီအစဉ်လုပ်ထားတာကိုထိခိုက်နိုင်ပါတယ်ရှင်။